တရုတ်နိုင်ငံထုတ်စီအမုံဝင်ကိုပြည့်ရောကကာဝေးဆွေး၍မြန်မာနိုင်ငံစည်းကွက်တွေရောက်မလာအောင်စောင့်ကြည့်စစ်ဆေးဖို့ကျန်းမာရေးဝန်ကြီးဌာနကပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်ကတော့ဇော်ထပ်ပါ။တရုတ်နိုင်ငံထုတ်ကိုဗစ်ရောဂါကာဝေးဆေးရောင်းချတဲ့ကြော်ညာတွေလူမှုကွန်ရက်နဲ့ပြည်ပဆေးဆိုင်တွေမှာအခုတလောပြန့်နှံ့လာပြီးနောက်ပိုင်းမြန်မာနိုင်ငံဈေးကွက်တွေရောက်မလာအောင်ကာဝေးဖို့ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကတိုင်းနယ်ပြည်နယ်တွေကိုညွှန်ကြားလိုက်တာပါ။တရုတ်နိုင်ငံထုတ်ကိုဗစ်ကာဝေးဆေးတွေဟာကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့အာမခံချက်မရှိတဲ့အတွက်တရားဝင်မှုမရှိတာကြောင့်မြန်မာနိုင်ငံဈေးကွက်တွေရောက်လာမဲ့အန္တရာယ်ကိုသတိထားဖို့လိုတဲ့အကြောင်းအစားအသောက်နဲ့ဆေးဝါးကုတ်ကဲဌာန FDA ပြောခွင့်ရတော်ဦးဖြစ်သူစကိုင်းတိုင်းတိုင်ဦးစီးမှုဒေါက်တာထွန်းလင်းအောင်က VOA ကိုပြောပါတယ
်။အဓိကအဲ့ဒါကျွန်တော်တရားမဝင်ဘူး။တရားမဝင်ဖြစ်ပဲကျွန်တော်သတ်မှတ်ထားတယ်။အဓိက WHO မှာတရားကိုလက်မှတ်မခံရအောင်။တကယ်ဒီဆေးကဟိုလက်ခံနိုင်တဲ့အတိုင်းသာရှိတယ်ဆိုရင်ညာအဲ့ဆိုရင်ဘာဖြစ်ပြောဟိုတရားဝင် WHO မှာသူတို့အစ်စ်သေးခံပြီးတော့မှဟုတ်လားဟိုလိုက်ဆက်မှာဆိုင်းအောင်လာတွေ့တယ်နောက်တစ်ခုကဗောလန်တီယာနဲ့ရင်ဆက်တယ်ဆက်ပြီးတော့မှတခါလူတကယ်သူလူနာတွေနဲ့ဆန်းကြည့်ရပေါ့နော်ပြောမှအဲ့လိုအစ်စ်စ်နေ trial လုပ်ကြည့်လို့ okay လဲဆိုမှ WHO ကလည်းခွင့်ပြုပါလေအဲ့လိုခွင့်ပြုပြီးဆိုမှဒီဆေးရတကယ်ကို successful ဖြစ်တယ်တကယ်လည်း apply လုပ်လို့ရတယ်သုံးလို့ရတယ်ဆိုတဲ့အနေအထားမျိုးကိုသူ launch လုပ်လိမ့်မယ်အဲ့ခါကျမှကျွန်တော်ကသုံးရဲပါလေ။ခုကကျတော့ကျွန်တော်လိုနိုင်ငံကိုငယ်နိုင်ပေါ့ဗျာ။ငယ်နိုင်ကိုအဲ့သဘောတရားမျိုးနဲ့လာပြီးတော့အဲ့လိုလုပ်လို့မရဘူးလို့ထင်တယ်ကျွန်တော်တော့
။ဈေးကွက်ထဲမှာပြန့်နှံ့နေရရှိမရှိစုံစမ်းပေးဖို့ပြည်내နဲ့တိုင်းအလုံးကိုကျမ်းမာရေးနဲ့အားကစားဝန်ကြီးဌာနကအကြောင်းကြားထားပြီးစကိုင်းတိုင်းကတော့မနက်ဖြန်စစ်ဆေးရေးစလုပ်မှာဖြစ်ပါတယ်။ဈေးကွက်ထဲရောက်နေတဲ့တရုတ်နိုင်ငံထုတ်ကိုဗစ်ရောဂါကာဝေးဆေးတစ်မျိုးရဲ့တန်ဖိုးဟာပြန့်မြတ်တရုတ်ယွမ်ငွေ600ဝန်းကျင်မြန်မာဝန်ကျင်ဆိုရင်3000ကျော်ရှိပါတယ်။အမေရိကန်ပါဝင်နိုင်ငံကြီးအတော်များများမှာလူနဲ့စမ်းသပ်တဲ့အထိကိုဗစ်ရောဂါကာဝေးဆေးထုတ်လုပ်ဖို့ကြိုးစားနေကြပေမယ့်စမ်းသပ်မှုတွေနောက်ဆုံးအဆင့်မရောက်သေးဘူးလို့ဒေါက်တာထွန်းလင်းအောင်ကဆက်ပြောပါတယ်
။ဆေးရုပ်ကထုတ်တဲ့ဆေးကြီး WHO လည်းပြီးမှပြန်ထားပြီဆိုလို့ဆက်တဲ့ရုရှားတို့ကိုရီးယားတို့အိန္ဒိယတို့ထုတ်နေကြတယ်သူတို့လည်း research မှာက phase 3အဆင့်လောက်ပဲရှိတယ် phase 4မရောက်သေးဘူး။စမ်းသပ်စေကာလာဖြစ်တဲ့အတွက်ကြောင့်မလို့ဖေလန်ယာမအခုချိန်ကြီးကတော့အောင်မြင်တဲ့ကာဝေးဆေးမထုတ်နိုင်ဘူး။
စတေမန်26ရက်တရုတ်နိုင်ငံသားရေးဝန်ကြီးမစ္စတာဝမ်ဤသဘာပတိအနေနဲ့ဦးဆောင်ခဲ့တဲ့ဆေးရနွမ်းပါမှုပပျောက်ရေးနဲ့ဖွံ့ဖြိုးဆဲနိုင်ငံများပူးပေါင်းဆောင်ရွက်ရေးအစ်စ်မြင့်အစည်းအဝေးကိုအပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနပြည်အောင်စုဝန်ကြီးဦးကျော်တင်ကလည်းအွန်လိုင်းကနေတက်ရောက်ခဲ့ပါတယ်။ဒီအစည်းအဝေးမှာကမ္ဘာပြည်သူတွေအသုံးပြုနိုင်မယ့်ကာဝေးဆေးအဖြစ်ဖြန့်ဝေပေးဖို့တရုတ်နိုင်ငံရဲ့ဆုံးဖြတ်ချက်ကိုကြိုဆိုကြောင်းနဲ့ဒီဆေးကိုစီးတတ်တတ်တာနဲ့စောစောစီးစီးရဖို့အတွက်တရုတ်နိုင်ငံကိုမေတ္တာရပ်ခံထားပါတယ်။မကြသေးခင်ကမြန်မာနိုင်ငံခီးစဉ်အတွင်းမြန်မာအစိုးရအစ်မြင့်ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့တယ်။တရုတ်နိုင်ငံသားရဲ့ဝန်ကြီးဝမ်ယီကတော့ကိုဗစ်ရောဂါကာဝေးဆေးအစောဆုံးထောက်ပံ့ပေးဖို့ဆန္ဒရှိကြောင်းလည်းပြောဆိုထားပါတယ်။ကျွန်တော်ကတော့ဇော်ထပ်ပါရန်ကုန်ကနေပြပို့တာဖြစ်ပါတယ်။